ရုတ်နိုင်ငံမှာရောက်စားခံရမဲ့ကလေးတငယ်89ဦးကိုကယ်တင်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ်။လူမော်မှောင်ခိုကိုင်းလို့တနင်္လာရှိပွဲအဖွဲ့အစည်းတော်များများကိုနှိမ်နှင်းနိုင်ခဲ့ပြီးလူပေါင်း355ယောက်ကိုလည်းဖမ်းဆီးလိုက်ပါတယ်။ဂွမ်တောင်းနယ်စီချွန်နယ်ဒေသအပါဝင်တဲ့တော်များများမှာဒီဇင်ဘာလ18ရက်နေ့ကစပြီးစီမံချက်ကြဆောင်ရွက်ခဲ့တာကြောင့်တရုတ်နိုင်ငံအာဏာပိုင်တွေကဖော်ပြထားပါတယ်။ကယ်တင်နိုင်ခဲ့တဲ့ကလေးတငယ်တွေကိုလောလောဆယ်တရုတ်စုရကစောင့်ရှောက်ထားခဲ့ပြီးသက်ဆိုင်ရာမိဘတွေနဲ့ဆက်သွယ်ဖို့ကြိုးစားနေကြပါတယ်။တရုတ်နိုင်ငံမှာကလေးတငယ်နဲ့အမျိုးသမီးတွေကိုမောင်းခိုရောင်းဝယ်တဲ့လုပ်ငန်းကြီးတွေကြီးထွားလာတာလည်းဖြစ်ပါတယ်။တိအိမ်တောင်ကိုကလေးတယောက်သာရှိရမယ်ဆိုတဲ့တင်းကျပ်တဲ့မူဝါဒကြောင့်ဒီလိုမောင်းခိုမှုကြီးပွားကြီးထွားလာတယ်လို့အကဲအခက်တွေကပြောဆိုကြပါတယ်။ယောက်ျားလေးတွေကိုဝယ်ယူလို့ရှိတယ်လို့မိန်းကလေးတွေနဲ့အမျိုးသမီးတွေကလည်းတို့သမီးတော်နေရာလေးဖြစ်ဝယ်ယူလို့ကြတာဖြစ်ပါတယ်။2011ခုနှစ်အတွင်းတရုတ်အာဏာပိုင်တွေဟာလူမောင်းခိုခိုင်း3000ကျော်နှိမ်နှင်းနိုင်ခဲ့ပြီးကလေးတငယ်9000ခန့်နဲ့အမျိုးသမီး15000ကျော်ခန့်ကိုကယ်တင်နိုင်ခဲ့တယ်လို့ရှင်းဝါသတင်းဌာနကဆိုခဲ့ပါတယ်။